ဂျာမနီနိုင်ငံဟာလီယိုပတ်အမျိုးအစားတိုက်ခိုက်ရေးတန့်ကားတွေကိုဒီချိန်မှာယူကရိန်းကိုပေးမှာမဟုတ်သေးဘူးလို့အမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတင်နဲ့ကြီးတဲ့ပူးကျွဲဦးစီးဌာနချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်ခ်မန်လီတို့ကတောက်ကြံနေကပြောကြားခဲ့ပါတယ်။ဂျာမနီနိုင်ငံမှာရှိတဲ့ American Ramsing လေတပ်အခြေစိုက်စခန်းမှာပြုလုပ်တဲ့ Ukraine အပေါ်အထောက်ပံ့ပေးရေးနိုင်ငံတကာညီလာခံနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာခုလိုပြောတာပါ။တန်ကားတွေအကူအညီပေးရေးအတွက်သဘောထားကွဲလွဲနေတာနဲ့ပတ်သက်ပြီး Ukraine အနေနဲ့ဘဝင်မချမှုတွေဖြစ်နေပေမဲ့နိုင်ငံတကာအကူအညီပေးရေးညီလာခံကိုတော့ပြုလုပ်ပါတယ်။အဲ့ဒီညီလာခံမှာ Ukraine သမ္မတ Volodymyr Zelensky ကတိုက်ခိုက်ရေးတန်ကားတွေအကူအညီပေးဖို့အတွက်ဓာတ်ရိုက်မြစ်တာရပ်ကန့်ခဲ့ပါတယ်။အမေရိကန်ကာကွယ်ဝင်ကြီးအော့စတင်နဲ့ဗိုလ်ချုပ်ကြီးမင်လီတို့ကတော့ Bradley Chilin တပ်သုံးတိုက်ခတ်ရေးရှင်59ဆင့်အပါဝင် Striker City တင်တန်ချက်ကကအစီ60အကူအညီပေးဖို့အတွက်ဆွေးနွေးခဲ့ကြပါတယ်။အခု American စီးအကူအညီဒေါ်လာတန်ပေါင်း 2,500 နဲ့ဆိုရင် Russia ကျူးကျော်စစ်ဆင်ကြတဲ့ကတစ်နှစ်နီးပါးကြာတွင် Ukraine American ကပေးတဲ့စီးအကူအညီတွေဟာစုစုပေါင်းဟာဒေါ်လာတန်ပေါင်း 28 ဘီလီယံနီးပါးရှိနေပါပြီ။အမေရိကန်ကာကွယ်ဝင်ကြီးအော့စတင်ကအမေရိကန်လုတ် Abrams အမျိုးအစားတိုက်ခိုက်ရေးတန့်ကားတွေကိုယူကရိန်းကိုမပေးရနဲ့ဂျာမနီဆိုးရက Leopard အမျိုးအစားတိုက်ခိုက်ရေးတန့်ကားတွေယူကရိန်းကိုမပို့ပေးရနဲ့ဆက်ဆက်မှုတွေရှိတယ်ဆိုတာကိုတော့ညှင်းဆိုပါတယ်